လာမယ့်ရွေးကောက်ပွဲကိုအလက်ထရောနစ်မဲပေးစနစ်အသုံးပြုဖို့စီစဉ်နေကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကဒီကနေ့ပြည်ထောင်စုနဲ့အထိုင်းအမှတ်ပေးဖို့တဲ့မိကုံးမှာပြောလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာအသုံးပြုမယ်လို့ဆိုပေမဲ့အသေးစိတ်တော့မပြောပါဘူး။နိုင်ငံရေးသက်သေရာတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ရွေးကောက်ပွဲကိုဦးစား
မပေးဖို့တိုက်တွန်းနေကြတာကစစ်ကောင်စီကစီစဉ်နေတဲ့အပေါ်မှာတော့အကဲခတ်တွေမေးခွန်းထုတ်နေကြပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုံမုံကပြောပြပေးပါရှင်။ဒီကနေ့ကြရောက်တဲ့ဖေဖော်ဝါရီလ12ရက်နေ့86ရှစ်နှစ်မြောက်ပြည်ထောင်စုနေအခမ်းအနားကိုပေးပို့တဲ့မေကွန်းမှာတော့စစ်ကောင်စီရဲ့ဥက္ကဋ္ဌစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကလာမယ့်ရွေးကောက်ပ
စစ်ကောင်စီရဲ့ဒီဩကထာဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကဖတ်ကြားခဲ့ပါတယ
်။ရွေးကောက်ပွဲတွင်မဲမတမာမှုမရှိစေရနှင့်တိကျမှန်ကန်စေရမြန်မာ electronic voting machine ဖြင့်မဲပေးသည့်စနစ်ကိုအသုံးပြုဆောင်ရွက်သွားမည်ဖြစ်ပါသည်။ဆန္ဒမဲပေးပိုင်ခွင့်ရှိသူအားလုံး၏ခွင့်အရေးများနှင်းနာမှုဆုံးရှုံးမှုမရှိစေရနှင့်ညီလန်းကျနာသည့်မှန်ကန်သည့်ရွေးကောက်ပွဲဖြစ်စေရအတွက်ဖက်ဖက်မှကြိုးပမ်းဆောင်ရွက်သွားမည်ဖြစ်ပါသည်။
ပြည်ထောင်စုရဲ့ပိုင်းကစစ်ကောင်စီကခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမြန်မာ Electronic Voting Machine MEVM ကိုစစ်ကောင်စီဥက္ကဋ္ဌနဲ့အဖွဲ့ကိုချပြခဲ့ပါတယ်။ထုတ်ပြန်ထားချက်အရဆိုရင်တော့ဆန္ဒပြုတဲ့ဆက်ဆန္ဒပြုမှုကိုမှန်ကန်မှုရှိမရှိပြသပေးတဲ့ဆက်နဲ့ထိန်းချုပ်ဆက်တွေပါဝင်တယ်လို့ဆိုပါတယ်။ 12 volt battery နဲ့အဲ့ဒီဆက်တွေကိုလဲပတ်အသုံးပြုနိုင်တယ်ဆိုတာကိုလည်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာထုတ်လုပ်ထားတယ်လို့ဆိုတဲ့ဒီဆက်တွေကိုမဲယုံနိုင်မှအသုံးပြုမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးမဲမတမာမှုအကြောင်းပြချက်နဲ့2021ခုနှစ်မှာအရသာအစိုးရကိုဖယ်ရှားပြီးတော့ဆရာနာတင်ခဲ့တဲ့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအပေါ်မှာပြည်တွင်းပြည်ပတန်လျာတွေနဲ့သတိပေးနေချိန်မှာပဲမဲပေးပုံနီးစနစ်အပြောင်းလဲတွေပေါ်မှာနိုင်ငံရေးအကဲခတ်တွေရဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ
်ကျွန်တော်မြင်ဆိုရင်တော့သာမန်ချင်းဒီမှာelectronic voting ဆိုတာမျိုးလုပ်လာမယ်ဆိုရင်တောင်းနေလို့ပြောမှာပေါ့ဒါတော့ဒီကောက်ပွဲတခုကြီးအတိတ်ကဥတီတက်တာအများဆန္ဒကိုပေါ်ထုတ်နိုင်မှုပြောင်းရတာဘူးဆိုတော့ရလထုတ်ဖို့ဆိုတော့ဒါကိုအမှတ်တင်နေပုံကျင်ချီနော်ဒီကောက်ပွဲကိုဦးစီးရလို့ရှိနေဆန်ခွေးရလို့စသည်ဖြင့်မပြည့်စုံလို့ရှိရင်တော့ဒါကကြောင်းလဲနေတာတခုဖြစ်တယ်လေကောင်းနေကြောင်းလဲမှုလို့ပြောဖို့ဖြစ်တယ်ဘလို့ဒီ electronic voting system ကလောက်အပြန်အထင်ကြောင့်ရှိတယ်လေဘလောက်ကြောင့်ရှိနေတယ်လေမြေပြင်လူကဒီစနစ်ပေါ်မှာဘလောက်အားကိုးနိုင်တယ်လေဆိုတာလည်းအရေးကြီးတယ်မိကုန်တယ်ဒီနေ့အားလုံးကိုတိကျချက်ကြည့်ရင်ဒါကတော်ရဖြစ်စရာရှိတော့နော်ရေချက်တစ်ခုခုပါရှိတယ်လေတုံးမစိတ်ကူးရတယ်လို့ပဲဘုကောင်းမဲ့ဒီစနစ်ကျင်းပြီးရိုးသားတဲ့ဟိုအားထုတ်ပြတာပါဒါဒီစနစ်ရမယ်ရှိပါတယ်
နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်ဦးဆောင်ပါတီကဒေါက်တာအေးမောင်ကတော့ဒီစနစ်နဲ့တုံးမဲ့အပေါ်မှာအခုလိုရှုမြင်ပါတယ
်ဒီလိုစနစ်မှာကြောက်ပါတီတစ်ခုကိုတူဦးကလာပေးရင်တခါတော့ကောင်းလို့ပြတာလို့ပြောပါပြီးနေဒေပါတီကိုပေးလိုက်တယ်ဆိုရင်အလျက်စာရွက်ပုတ်ပြီးတက်ပြားလိုက်ရလဲအောက်မေးပုံသေးကိုအလိုလိုကြပြီးတာဖြစ်တယ်မေးလာပေးတဲ့လူတရားမေးလာမှအောက်မှာတရားရောက်နေမှာပေါ့ဒီပါတီဒီပါတီကိုဆိုရဥစ္စာလေးကိုခွေးချာကြည့်လိုက်ရင်ဟုတ်လား electronic counting ကတခုသွားမယ်ဟိုဘက်က manual counting လုပ်လို့ရတဲ့ဥစ္စာအောက်မှာကြပြီးကြလို့ပြောပါတယ်အဲဒါကြောင့်ဟို check က double checking system သဘောဖြစ်နေတယ်လို့လည်းညွှန်ပါတယ်မာရင်လုံးဝမရှိအောင်ဆိုတဲ့သဘောနဲ့တစ်ဖြည်းဖြည်းစမ်းသပ်လိုက်တင်ဆက်လိုက်ပေါ့ဗျာနော်ကမှဒီတယောက်ပါတီတစ်ခုကိုနေပေးရင်ရှင်းတော့ပုံနဲ့အောက်နဲ့အကွက်တွေကကတ်တဲ့အခါမှာ let's show ပြီးတော့အပေါ်ကကိုကိုနှိမ့်မိအောင်ပို့ရတယ်။တခုနဲ့တော့ကြားမှာသူကချန်စီယိုလေးချတယ်ပို့။ဒါလေးတွေလည်းဒီလိုထိတွင်းထားကြတယ်ဆိုတော့ပြောပါလိမ့်မယ်။ဟိုပါတီအားလုံးကတော့လက်ခံကြတဲ့အနေထားရှိပါတယ်
။2025ခုနှစ်နှစ်ဦးပိုင်းလောက်မှာရွေးကောက်ပွဲကျင်းပနိုင်မှုရွေးကောက်ပွဲကော်မရှင်ဘက်ကရာထားပေမဲ့အချိန်တိကျကိုတော့စစ်ကောင်စီဘက်ကမပြောထားပါဘူး။နိုင်ငံရေးတုံ့တက်တဲ့သူတွေကတော့2026ခုနှစ်အစပိုင်းလောက်မှာသာကျင်းပနိုင်ခြေရှိတယ်ဆိုပြီးခန့်မှန်းနေပါတယ်။မြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့အထက်မှာတော့စည်ရေးပြိပခဖြစ်ပွားနေတာနဲ့နည်းနည်းလုံခြုံရေးမငြိမ်မသက်ဖြစ်နေတဲ့နေရာတွေနောက်ပြီးတော့စစ်ကောင်စီဘက်ကမထိန်ချုပ်နိုင်တဲ့နေရာတွေကိုဖယ်လိုက်တယ်ဆိုရင်မြို့နယ်ပေါင်း16မြို့နယ်မှာတော့ရွေးကောက်ပွဲကျင်းပနိုင်ရေးစစ်ကောင်စီအနေနဲ့ရာထားနေပါတယ်လို့နိုင်ငံရေးပါတီတွေကပြောပါတယ် ကျင်းပမဲ့ရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တွေကိုရွေးချယ်တာမှာအရင်စနစ်တွေတုန်းကလိုမျိုးမဲများဆုံးရတဲ့ပါတီကိုအနိုင်ပေးရစနစ်နဲ့မဟုတ်ဘဲနဲ့အချိုးကျကိုစားပြုစနစ် PR စနစ်ကိုကျင့်သုံးရွေးချယ်ဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်စစ်ကောင်စီခန့်အပ်ထားတဲ့ကော်မရှင်ဘက်ကလည်းမကြခင်ထုတ်ပြန်မဲ့ရွေးကောက်ပွဲဥပဒေနည်းဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းနိုင်မှုဆောင်ရွက်တာမှာတော့ electronic မဲပေးစနစ်အကြောင်းကိုထည့်သွင်းပြဋ္ဌာန်းလာနိုင်ပွဲရှိတယ်လို့တချို့ကသုံးသပ်ပါတယ်အာဆီယံအရှိတောင်အာရှနိုင်ငံများအဖွဲ့ခေါင်းဆောင်တွေကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ထက်တိုင်းပြည်ငြိမ်းချမ်းရေးကိုအရင်ဦးဆုံးတည်ဆောက်ဖို့စစ်ကောင်စီကိုတိုက်တွန်းနေပါတယ်လက်ရှိရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီက53ပါတီရှိပါတယ်စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဟာမကြသေးခင်တုန်းကမှနိုင်ငံရေးပါတီဥပဒေတွေပြဋ္ဌာန်းပြီးတော့ပါတီတွေကိုပြန်ပြီးတော့မှတ်ပုံတင်ခိုင်းခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD စတဲ့ပါတီကြီးတွေအပါအဝင်ပါတီပေါင်း80နီးပါးကိုတော့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကနေအဲ့ဒီပါတီကြီးတွေကိုနိုင်ငံရေးပါတီတွေအဖြစ်ကနေပယ်ဖျက်ထားပါတယ်ရှင်